မေရိကန်သမားအိမ်ပြီးတော်နဲ့လန်ဒန်လန်လောက်အခွာမှာမနေ့စနေနေ့ညသကောင်ချိန်ကဆန္ဒပြပွဲတွေကနေရုံးရင်းဆန်ကအကြမ်းဖက်မှုတွေထိဖြစ်ခဲ့ရာကအနီးနားလက်ဖေးရဲ့ရင်မြင့်တစ်ဝိုက်ကိုရဲတပ်ဖွဲ့တွေထောက်လန်းရေးတွေနဲ့ပြည်တွင်းလုံခြုံရေးတပ်ဖွဲ့တွေကအကာအကွယ်တွေပေးခဲ့ရပါတယ်။ညာနဲ့ချီတဲ့ဆန္ဒပြတဲ့သူတွေကိုလုံခြုံရေးတပ်ဖွဲ့တွေကငရုတ်ရည်နဲ့ပတ်ပြီးနှိမ်နှင်းခဲ့သလိုအကြမ်းဖက်ဆန္ဒပြတဲ့သူတို့ချို့ပင်ဆယ်ဗေးနီးယားလမ်းပေါ်ကသမ္မတရော်နယ်ဒ်ရေဂန်ဖောင်ဒေးရှင်းအဆောက်အုံကပြင်းပေါက်တွေကိုရိုက်ခွဲဖျက်ဆီးခဲ့ကြသလိုဘဏ်တစ်ခုကိုလည်းဖျက်ဆီးခဲ့ကြပါတယ်။လက်ဖေးရဲ့ရင်မြင့်ဒီအိမ်ပြီးတော်သမိုင်းဌာနနဲ့မြန်ချင်းဆိုင်ကစားတော့ဆိုင်တစ်ခုထဲမှာလဲလူရသူတွေရဲ့လက်ချက်ကြောင့်အငဲစားမိလောင်မှုတစ်ခုဖြစ်ပွားခဲ့သလိုအနီးနားကအမေရိကန်ကုန်သံကြီးများအတင်းအဆောက်အုံစောက်လက်ဆာနေရာတစ်ခုကစောက်လုပ်ရေးတုံညံနေလဲမိရှုခံခဲ့ရပါတယ်။အိမ်နားတစ်ဝိုက်မှာရပ်ထားတဲ့ကားများပြားလဲဖျက်ဆီးခံရတာတွေမိရှုခံရတာတွေရှိခဲ့ပါတယ်။မိလောင်ကြမှုကြီးတဲ့နေရာတွေကိုဝါရှင်တန်မိသားတပ်ဖွဲ့ကသွားရောက်ငိမ့်သက်ခဲ့ပေမဲ့လူရဖျက်ဆီးမှုတွေဖြစ်ခဲ့တဲ့နေရာတွေမှာတော့ရဲတပ်ဖွဲ့ဝင်တွေကိုမတွေ့ခဲ့ရဘူးလို့ကိုယ်တိုင်တွေ့ခဲ့ရသူတွေကပြောပါတယ်။အမေရိကန်နိုင်ငံတော်မှာဖြစ်နေတဲ့အကြမ်းဖက်မှုတွေကြောင့်ပြည်내16ခုကမြို့ပေါင်း25မြို့မှာညမထွက်ရအမိန့်တွေထုတ်ပြန်ထားပါတယ်ခင်ဗျာ။